ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံပေါက်ကွဲပြီးအနည်းဆုံး42ဦးထဏ်ရရရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဘန်ကောက်မြို့တော်ကစစ်ဆေးရုံတစ်ခုမှာဒီကနေ့တနင်္လာနေ့ပေါက်ကွဲမှုဖြစ်ခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်။ဒီကနေ့တနင်္လာနေ့ထိုင်းနိုင်ငံမှာဆက်အာဏာသိမ်းတဲ့3နှစ်ပြည့်မြောက်တဲ့နေ့လည်းဖြစ်ပါတယ်။ ရသားတွေတယောက်ကူတာနိုင်တဲ့စစ်စေးရုံရဲ့မြင်းကြီးတပ်ပောက်ကွဲမှုဖြစ်တဲ့နေရာကနေဘက်ထရီတွေနဲ့ဝါယာကြိုးအပိုင်းစာတွေတွေ့ရတယ်လို့လည်းဒုတိယရဲချုပ်ကပြောပါတယ်။နမီတာကနေ3မီတာလောက်အထိပောက်ကွဲခဲ့တာလို့ရဲကပြောပါတယ်။ဒဏ်ရာရသူတွေတဲကတုံးဦးကတော့မျက်နှာနဲ့လဲပင်းတွေမှာပြင်းပြင်းထန်ထန်ထိထားပြီးအများစုကတော့အနေအချင်းဒဏ်ရာရတာလို့အစိုးရပြောခွင့်ရကပြောပါတယ်။ဘသူလက်ချက်ဆိုတာက